အပိပိဆိုင်ရာရဲတပ်ဖွဲ့အင်တာပိုဥက္ကဋ္ဌဟောင်းမန်ဟွန်ဝေကိုအာဏာအလွဲသုံးစားလုပ်မှုအာဂတိရောစားမှုတို့နဲ့တရုတ်အစိုးရကတရားဝင်ဆွဲချက်တင်လိုက်ပါတယ်။အများပြည်သူလုံခြုံရေးဒုဝန်ကြီးတရုတ်ကမ်းခြေစောင့်တပ်အကြီးအကဲစားတဲ့တာဝန်တွေယူခဲ့စဉ်ကမန်ဟွန်ဝေအာဏာအလွဲသုံးစားလုပ်ခဲ့တယ်လို့နိုင်ငံအရှေ့မြောက်ပိုင်းတန်ချင်းမြို့အစိုးရရှိနေရုံကဒီကနေ့ကြေညာပါတယ်။ပြင်သစ်နိုင်ငံမှာနေထိုင်နေတဲ့မန်ဟွန်ဝေရဲ့ဇနီးကတော့ဒီဆွဆွဲချက်တွေကိုပယ်ချလိုက်ပြီးတော့နိုင်ငံရေးချောင်သူခင်မုန်းကိုထားဖန်စီထားတာလို့ပြောကြခဲ့ပါတယ်။အင်တာပိုရဲ့ဥက္ကဋ္ဌအဖြစ်သူ2016ခုနှစ်မှာရွေးကောက်ခံခဲ့ရတာပါ။အင်တာပိုရုံးချုပ်ရှိတဲ့ပြင်သစ်ကနေဒီတရုတ်နိုင်ငံကိုပြန်လာခြင်း2018စက်တင်ဘာလမှာဖန်စီခံခဲ့ရတာဖြစ်ပါတယ်။သူ့ကိုဖန်စီတဲ့အကြောင်းအင်တာပိုကိုတရုတ်အစိုးရကအသိမပေးတဲ့အတွက်မန်ဟွန်ဝေဘယောက်နေတယ်လဲဆိုတာအသိပေးဖို့တရုတ်အစိုးရကိုအင်တာပိုကတရားဝင်တောင်းဆိုခဲ့ရပါတယ်။လက်ပေးတာကိုလက်ခံတယ်ဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုဖန်စီခဲ့ကြောင်းနဲ့အင်တာပိုဥက္ကဋ္ဌရာထူးကနေနှုတ်ထွက်တယ်လို့တရုတ်အစိုးရကနောက်မှကြေညာခဲ့ပါတယ်။